ဒီတစ်ပတ်ကျန်းမာရေးကဏ္ဍမှာတော့ COVID-19 နဲ့ကိုယ့်ကိုယ်ကိုအဆုံးစီရင်ခြင်းအပိုင်းနှစ်ကိုတင်ပြထားပါတယ်။ COVID-19 ကမ္ဘာကပ်ရောဂါစိုက်ချိန်မှာမကြာခင်ကအဆုံးစီရင်ခဲ့ကြတဲ့မြန်မာနိုင်ငံသားမျိုးတွေကိုနှီးဆက်သူနဲ့စောင့်ကြည့်သူတွေကပုံမှန်စောင့်ကြည့်ကူညီပေးဖို့စိတ်ကျန်းမာရေးပညာရှင်တွေကတိုက်တွန်းလိုက်ပါတယ်။မကြာခင်ကအဆုံးစီရင်ခဲ့တဲ့ Quarantine အသွားလာကန့်သတ်ခံထားရသူမျိုးနဲ့ပြပရောက်အထူးသဖြင့်တရားမဝင်နေရသူတွေအတွက်ဘယ်လိုစောင့်ကြည့်ကူညီပေးဖို့အရေးကြီးနေပါလဲကိုကိုကိုအဆုံးစီရင်မှုတွေကိုအထူးပြုလေ့လာထားတဲ့စိတ်ကျန်းမာရေးထုကုနဲ့မြန်မာနိုင်ငံစိတ်ကျန်းမာပညာဖွဲ့ရွေးကောက်ခံဥက္ကဋ္ဌဒေါက်တာစိုးမင်းကိုကျွန်တော်ဝင်းမင်းကမေးမြန်းထားပါတယ်ဟုတ်ကဲ့စိတ်ကျန်းမာရေးထုကုဆရာဝန်ကြီးဒေါက်တာစိုးမင်းခင်ဗျာကျွန်တော်တို့ဒီကိုဗစ်ကာလကိုကိုကိုဆုံးစီရင်မှုတချို့စဖြစ်လာတဲ့အကြောင်းပြီးခဲ့တဲ့ဘက်ကပြောတဲ့နေရာမှာဒီမကြာခင်ဖြစ်ခဲ့တာရဲ့ထူးခြားမှုတွေနဲ့ကျူတင်သတိပေးလက္ခဏာတွေနောက်ကာကွယ်ရေးအတွက်တကူရည်နဲ့အစိုးရကအဓိကလုပ်ပေးတင်တာတွေကိုပြောခဲ့ကြပါတယ်ဆရာဒီတစ်ခေါက်တော့ဆရာရေဒီကိုကိုကိုဆုံးစီရင်နိုင်သူတွေနဲ့နီးစပ်သူတွေအနေနဲ့စောင့်ကြည့်သူတွေရောပေါ့နော်ဘာတွေကိုကြိုသိထားပြီးတော့ဘလို့ဝိုင်းကူလုပ်ပေးတင်တာတွေကိုပြောမှာမို့အဓိကဘသူတွေကိုစပြောကြတယ်ဆရာကြီ
း။ဒါတော့ကျွန်တော်ခုပြောမယ်ရှင်ဒီဘက်ကဒီပတိယကိစ္စတခုနဲ့ဟိုဘက်ကအမလေးရှားကိစ္စနောက်ခုတော့အနေထားနဲ့ကတော့မတူဘူးပေါ့နော်။အဲ့တော့ဒီဘက်မှာဆိုရင်တော့ quarantine ထားတဲ့သဘောမျိုးဖြစ်နေတာပေါ့။အဲ့တော့ quarantine မှာဆိုရင်လည်းတာဝန်ကျတဲ့လူတွေရှိပဲပေါ့နော်။ပြင်နောက်ဝင်တော့တဲ့လူတွေရှိတယ်။တမ်းမာရေးဘက်ကလူတွေရှိတယ်။အားစောင့်ကြည့်မဲ့သူတွေရှိတယ်။ဒီအနေနဲ့ကအဓိက COVID-19 နဲ့ပတ်သက်လို့တကယ်ကိုကျွန်တော်ဒီမဲ့ချက်ထဲမှာလုံးအနေကိုင်နေရတယ်ပေါ့နော်။အဲ့ဒီအဲမှာဒီစိတ်ကျန်းမာရေးနဲ့ပတ်သက်တဲ့ပြဿနာလေးကိုရှိလာနိုင်တယ်ဆိုတာလေးကိုတော့ထည့်စဉ်းစားထားပြီးတော့ဒါလေးကိုတက်ကြည့်ထားမယ်။အဲ့တော့ပြည်သူရောက်လာတဲ့လူတွေကအနေထားပေါင်းစုံနဲ့ရောက်လာတယ်၊ဘယ်ကောင်ပေါင်းစုံနဲ့ရောက်လာ။အဲ့တော့အဲ့ဒီမှာဒီလိုမျိုးပြဿနာဖြစ်နိုင်ခြင်းရှိတဲ့လူတွေပါနိုင်ကြလားပေါ့နော်။ဒီမှာအကျဉ်းချုပ်လို့ဒီစိတ်ကျန်းမာရေးပြဿနာအကျဉ်းနဲ့မျိုးစေးပြဿနာရှိသလား၊ရှိခဲ့ဘူးသလား၊ပြသမှုခံယူနေသလား။ဒါမျိုးလေးကိုတစ်ချက်မေးလိုက်ကြည့်လိုက်မယ်။ရှိရဲ့ဆိုလို့ရှိရင်လိုအပ်တာလေးတွေလုပ်ပေးမယ်။အဲ့တော့သူကသူ့ရဲ့အနေထားပေါ့နော်အနေထားကိုပြောရဆိုရတဲ့အချိန်မှာကိုမေကပြောခဲ့တဲ့ one day တိုင်းစာမျိုးတွေရှိကြလားဒါမျိုးတွေချက်ကြည့်မယ်သူတို့ကိုပြန်လည်လည်းနေမယ်အဲ့ဒါမျိုးတွေလောက်သွားမယ်ဆိုလို့ရှိရင်တော့တိုင်းတာတစ်ခုထိပေါ့ဒါလေးကိုသူကသိလာနိုင်တယ်အထိုက်ကျကျွန်တော်တို့ကောက်ဝင်ရှိပြီလောက်လာနိုင်ပါလေဟိုဘက်မှာကြတော့လေအဲ့ဒီမီဒီယာလိုမျိုးကကြတော့ဒီထက်ပိုပြီးတော့ဘာဖြစ်လာ යි ပေါ့နော်ဒီဘက်မှာသူတို့နေရတဲ့အနေထားဘယ်လိုအနေထားရှိသလဲသူအစိုင်းဝိုင်းကဘလူးအနေအားရှိတယ်သူတို့နိုင်ငံမှာဒါတွေနဲ့ပတ်သက်လို့သူတို့ဘလူးလေးဆောင်ပေးထားတယ်လေအဲ့ဒီချက်တွေကလည်းအရေးကြီး
ဟုတ်ကဲ့ဆရာကြီးအဲ့တော့ဒီနေရာမှာဒီ quarantine ဝင်ရတဲ့လုပ်ငန်းစဉ်ကမြန်မာနိုင်ငံမှာအခုအဓိကဒီကာကွယ်လုပ်ငန်းစဉ်တစ်ခုလည်းဖြစ်နေတာပါဆရာနော်အဲ့ဒီခါကျတော့ခုနကဒီဆရာပြောခဲ့တဲ့သူတို့ရဲ့ဒီစိတ်ကျန်းမာရေးဆိုင်ရာနောက်ခံအခြေအနေကိုကြိုတင်မေးပြီးတော့သတိထားတာအပြင်နောက်ထပ်ရောဒီသူတို့နဲ့ဆက်ဆံရေးအပိုင်းတွေမှာအထူးသတိပြုတင်တာတွေရောရှိသေးလားဆရာ
သူတို့ရဲ့နောက်လာအချိန်မှာဒီလူတိုင်းဆိုင်ရာစိတ်တိုင်းဆိုင်ရာကျန်းမာရေးအခြေအနေသိထားဖို့လိုမယ်ပြီးနောက်တစ်ခုကဒီနေ့မှာဘယ်လိုဖြစ်ရည်ရရှိနေတယ်လဲပေါ့နော်အမြင်တွေသိထားဖို့လိုမယ်နောက်တစ်ခုကတစ်ခါကြောက်နေတဲ့သူကမပြောချင်တာလေးတွေရှိသူပြောဖို့အဆင်မပြေဖြစ်တာလေးတွေရှိအဲ့ဒါကိုလည်းဒီဘက်ကနေပြီးတော့ပေါ့နော်ပြေပြေချောင်းချောင်းဒီဘက်ကနေပြီးဒါလေးနားလည်ထားပြီးဖို့လိုတယ်ပြီးလို့ရှိရင်သူကဘာယောဂရအခန်းရှိလာတယ်လဲပါလာပြန်ဒါလေးသိထားပြီးဖို့အဲ့တဲ့ care ကြီးပေးမယ်နောက်တစ်ခုကတော့အခုမရှိသွားနေတဲ့ဒီမှာအဲ့မိန်းလေးကန်နဲ့ပတ်သက်လို့ဒါလေးကိုကြောင်းပြီးလို့ပြောမယ်ပေါ့နော်ဒီစိတ်ကျန်းမာရေးနဲ့ပတ်သက်လို့ဒီချက်ပြပြီးတော့သိအောင်သူတို့အသိပညာတန်းတန်းတလောက်ပေးမလားဒါကြီးပါကျွန်တော်တို့စဉ်းစားဖို့လိုမယ်အခုလည်းကျွန်တော်တို့ဒါရီတော့ပြီးတော့ပေးနေတယ်အွန်လိုင်းကလည်းပေးတယ်နောက်တစ်ခုကလူမှုဝန်ထမ်းကယ်ဆယ်ရေးပြန်လည်နေရာချက်ထားရတဲ့သူလုပ်နေတဲ့ဒီနောက်ဝန်ထမ်းနဲ့ပတ်သက်လို့လည်းကျွန်တော်တို့ဒီချက်လေးကိုတော့ပြောနေတယ်ပေါ့နော်နောက်တစ်ခုကဒီနေ့ကဝန်ထမ်းတိုင်းစီဟာမျိုးကိုစောင့်ကြည့်မယ်လိုအပ်တယ်ဆိုလို့ရှိရင်ကျွန်တော်စိတ်ကျန်းမာရေးစူးစူးဆောင်ဆောင်မှုနဲ့ပတ်သက်တဲ့အကူအညီကိုချိတ်ဆက်ပြီးရယူမယ်ပေါ့နော်အဲ့တော့လိုအပ်တဲ့စိတ်ကျန်းမာရေးဆောင်ဆောင်မှုရယူတဲ့ဆိုတာကလည်းဒီတက်ထိုင်ရပြည်နယ်တိုင်းဒေသကြီးမှာရှိတဲ့စိတ်ကျန်းမာရေးဌာနတွေစိတ်ကျန်းမာရေးအထူးကူဆရာဝန်ကြီးတွေကိုဆက်သွယ်နိုင်တဲ့တယ်လီဖုန်းလမ်းကြောင်းတွေရှိတယ်ဆက်သွယ်နိုင်တဲ့အခြေအနေရှိတယ်ဒါတွေလည်းကျွန်တော်တို့ဖုတ်ပြန်ထားတဲ့အားတွေရှိတယ်အဲ့ဒါတွေကချိတ်ဆက်ဆောင်ရွက်ပေါ့လို့လိုပါလိမ့်မယ
်ဟုတ်ကဲ့ဆရာနောက်ထပ်ရောဘလို့အကြံပေးခြင်းတွေလဲအခု quarantine မှာဒီစိတ်ဖြစ်စီမှုကနေပြီးတော့ကိုကိုကိုအဆုံးစီနေအဆင်မျိုးအထိပေါ့နော်မရောက်အောင်ကြိုပြီးတော့ကာကွယ်တဲ့အနေနဲ့
ကာကွယ်ပြီးတော့တယောက်ချင်းစီအလိုက်ပေါ့နော်အဲ့တော့စိတ်ဖြစ်စီမှုကိုချော့ချဖို့လိုမယ်နောက်ခုမှအကူလိုရယ်ဆိုလို့ရှိရင်တောက်ခံဖို့ပေါ့နော်ကျန်းမာရေးနဲ့ပတ်သက်တာလူမျိုးနဲ့ပတ်သက်တာကိုအဲ့ဒီမှာရှိရတဲ့ဒီကိစ္စကလည်းကိုယ့်ရဲ့လိုအပ်ချက်အကူကြီးတောက်ခံဖို့လိုတယ်ဒီတောက်ခံရဆိုတာရယ်ရီယယ်လစ်စတစ်ပေါ့နော် ရောင်းနေတဲ့နေရာရဲ့ဖြစ်နိုင်တဲ့အနေအထားပေါ်မှာလည်းမတူဘူးတော့တကယ်လိုအပ်တဲ့ basic ပေါ်တော့အဲ့ဒါလေးလိုအပ်ရင်တောင်းခံပါနောက်တစ်ခုကတော့ကိုယ့်ရဲ့ social network ပေါ်မှာဒါသူအတိုင်းဝိုင်းနေတဲ့အပြင်အသက်အွယ်ရနိုင်တဲ့ email တွေပေါ်တော့ telephone နဲ့ email internet တို့အဲ့ဒါမျိုးတွေနဲ့အသက်အွယ်ရှိနေဖို့လိုမယ်ပြီးလို့ရှိရင်ကိုယ့်ရဲ့အခက်အခဲတွေရှိရသလိုရှိရင်ပုံပုံလေးလေးတိုင်ပင်မှုလိုမယ်နောက်တစ်ခုကတော့ကိုယ့်ရဲ့စိတ်ဖြစ်ပြီးမှုရှင်းချဖို့ဆိုတာကတော့ဘာသာရေးလောက်တာတို့ကိုယ်ကိုတက်တောင်းတက်တာရှိအောင်နေတာတို့အဲ့ဒီ lifestyle ကိုနေဖို့လိုပါလိမ့်မယ်
ဟုတ်ကဲ့ဆရာကြီးနောက်ဒီနိုင်ငံခြားရောက်မြန်မာလူသမားတွေအတွက်တော့ဆရာကြီးအထူးသဖြင့်တော့ဟိုတရားမဝင်ပေါ့နော်သူများထက်ပိုပြီးတော့စိတ်ဖြစ်မှုကြုံနေရရတဲ့သူမျိုးအတွက်ကော
အဲ့ဒါကတော့ကိုလေးကပြောခဲ့တဲ့ဟိုအခြေခံအချက်တွေပေါ့နော်ကိုယ့်အကောင်စိတ်ဖြစ်မှုရှင်းချဖို့ကိုယ့်အခက်အခဲရှိနေတာတင်ပြဖို့ဒါပေမဲ့ထက်တာကိုယ့်အခက်အခဲရှိတာကိုဘယ်လိုလဲကျောင်းဝင်လေးမလို့တင်ပြမလဲပေါ့နော်ဒီကိစ္စနဲ့ပတ်သက်လို့လုပ်မယ်ဆိုလို့ရှိရင်ကိုလေးကပြောခဲ့တာပေါ့နော်ဒီအရကိုကျွန်တော်တို့ဘာလုပ်ပေးမလဲဘယ်လိုဖြေရှင်းလို့ရမလဲပေါ့နော်အဲ့ဒါမျိုးတွေကိုသက်ဆိုင်ရာဌာနပုံလုံးချိတ်ဆက်ပြီးတော့ပူးပေါင်းပြီးစဉ်းစားပြီးတာကအရေးအကြီးဆုံးဖြစ်တယ်လို့ကျွန်တော်လည်းမြင်ပါတယ
်ဟုတ်ကဲ့ဆရာဒီနေ့မှာဒီလူမှုအတိုင်းဝိုင်းဒီလူမှုကွန်ရီအဖွဲ့အစည်းတွေရဲ့ကန္တာအနေနဲ့ရောဖြည့်ပြီးတော့အရှင်းပေးချင်တာရှိသေးလား
အဲလူမှုအဖွဲ့အစည်းတွေအတိုင်းဝိုင်းတွေကအဲ့ဒီဒေတာကချမှတ်ထားတဲ့စီးနေစည်းကမ်းတွေနဲ့ကိုက်ဒီရဲ့အတိုင်းပေါ်တော့ဟုတ်ပေးနိုင်တယ်အကူအညီပေးကြရတယ်လို့ရှိရင်တော့အများကြီးအထောက်အကူဖြစ်ပါတယ်ကျွန်တော်အပြင်ကအထောက်အကူအကူအညီတမ်းလို့ပြရတော့ဒေတာပဲပို့ပါတယ
်ဟုတ်ကဲ့အခုလို့ဒီစိတ်ဖြစ်စည်းမှုဌာနေမတရားချုပ်နေရတဲ့သူမျိုးအတွက်ပေါ့နော်သူ့ရဲ့ဒီနိစ္စရာမိသားစုနဲ့အတိုင်းဝိုင်းကိုဆရာဘယ်လိုချမ်းပေးခြင်းလဲ
မိသားစုအတိုင်းဝိုင်းဘက်ကနေပြီးတော့သူတို့အခုကြုံနေရနေတာပေါ့နော်ဒီ COVID-19 ဆိုတာကသူတယောက်တည်းကြုံနေရတဲ့ကိစ္စတော့မဟုတ်ဘူးတစ်ကမ္ဘာလုံးအတိုင်းတာနဲ့ကြုံနေရတယ်သူ့ရဲ့အကျိုးဆက်ကလူတယောက်ချင်းစီလည်းအနေနဲ့များရှိတယ်အဲ့တော့ဒါတွေကိုလည်းသိထားပါအေးလက်ရှိအခြေအနေကိုအကြည့်အခြေအနေမှန်ကိုလက်ခံထားပါပြီးလို့ရှိရင်ကိုယ့်ဘက်ကနေပြီးတော့ပေးလို့ရတဲ့အကူအညီတွေပေးပါအနည်းဆုံးဒီလိုအနေထားပြပါ social network ကနေပြီးစကားပြောလိုက်ဆိုလိုက်ရတယ်ဆိုတာကလည်းသိကြည့်ကြည့်ကိုအတိုင်းကြတော့ပြီးတော့ရော့နေဆိုင်တယ်ပေါ့နော်ပြီးရင်ဒီကိစ္စနဲ့ပတ်သက်ပြီးလို့ဒီလိုဖြစ်ရကောင်းလားဆိုပြီးတော့အဲ့လိုအပြစ်တင်တာမျိုးပေါ့နော်တယောက်နဲ့တယောက်ဖိနှုတ်တာမျိုးတွေကိုမလုံးစီခြင်းဘူးသူကကိုယ်ကနားလည်ခြင်းနဲ့ရုပ်စုဆက်ဆံပြီးတော့လိုအပ်တဲ့အကူအညီပံ့ပိုးမှုတွေရနိုင်တဲ့လောက်လုပ်ပေးစီခြင်းပါပဲ
ဟုတ်ကဲ့ကျေးဇူးများကြီးတင်ပါတယ်ဆရာ